မေရိကန်တပ်ပလဂျိုးဘိုင်ဒန်ကိုဆွဆွဲပစ်တင်နိုင်ရေးနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့လွှတ်တော်ကော်မတီတွေကိုညွှန်ကြားလိုက်တယ်လို့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာသီကအင်္ဂါနေ့မှာကြေညာလိုက်ပါတယ
် Through our investigations we have found that President Biden did lie to the American people
ကျွန်တော်တို့ရဲ့စုံစမ်းစစ်ဆေးချက်တွေအရသမ္မတဘိုင်ဒန်ဟာသူ့မိသားစုရဲ့နိုင်ငံခြားစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်သူတွေကိုလိန်ညာခဲ့တာတွေ့ရပါတယ်လို့မစ္စတာမက်ကာသီကပြောလိုက်တာပါ။ဒါဟာအစိုးရအစိုးရနိုင်ငံရေးဖြစ်တယ်လို့တပ်ရအင်ဗျူရောကတုံ့ပြန်လိုက်ပါတယ်။အဓိကစုံစမ်းစစ်ဆေးတာကတပ်ရရဲ့သားဟန်တာဘိုင်ဒင်ဆောင်ရွက်ချက်တွေပေါ်ကိုစုံစမ်းစစ်ဆေးမှာဖြစ်ပါတယ်။မစ္စတာဟန်တာဘိုင်ဒင်ဟာသူ့အဖေတပ်ရမဖြစ်ခင်ကတည်းကနိုင်ငံခြားစီးပွားရေးလုပ်ငန်းတွေနဲ့ဆက်ဆံလုပ်ကိုင်ခဲ့တာပါ။အောက်လွှတ်တော် Republican တွေကတပ်ရကိုကိုးလာကြစုံစမ်းစစ်ဆေးနေခဲ့တာပါ။ဘာအမှမအထောက်အထားထွက်ပေါ်မလာခဲ့ပါဘူးလို့ကိုကဲရေးနဲ့စုံစမ်းစစ်ဆေးရေးဌာနအင်ဗီရိုပြောရေးဆိုခွင့်ရှိသူ Ian Samska ယခင် Twitter အမည်ပြောင်း X လို့စာမျက်နှာမှာရေးပါတယ်။သမ္မတကိုအခုလိုဆွဆွဲပစ်တင်ဖို့ပြိုင်ဘက် Republican တွေကအောက်လွှတ်တော်ဥက္ကဋ္ဌပေါ်ရက်သက်တပတ်များစွာဖိအားပေးခဲ့ကြတာပါ။ Republican အမတ်တွေကသူတို့ရဲ့ယုံတွေလွတ်တော်ရဲ့အခွင့်အာဏာနဲ့အရင်းအမြစ်တွေကိုလက်နက်လိုအသုံးချပြီးသမ္မတနဲ့သူသားပေါ်ထူးထူးဆန်းဆန်းလှုပ်ကြံပြောဆိုထားတာတွေကိုပုံမှန်ကျက်ပြတ်သွားအောင်လုပ်တာပဲဖြစ်ပါတယ်လို့ဒီမိုကရက်အမတ်တွေကတော့ပြောကြပါတယ်